American ပြည်တော်စုမှာ Joe Biden အာဏာရလာရင်နိုင်ငံစုံပူးပေါင်းဆောင်ရွက်ရေးကိုပိုပြီးလှုပ်ရှားဖို့အတွက် EU ဥရောပသမဂ္ဂကမျှော်လင့်ကြောင်း G20 ထိပ်သီးအစည်းအဝေးမတိုင်ခင်တည့်ဖြစ်တဲ့တောက်ကြနေမှာဥရောပကော်မရှင်အကြီးအကဲ Ursula von der Leyen ကပြောပါတယ်
We also expect of course new momentum from the new US administration.
American နိုင်ငံဟာပါရီသဘောတူညီချက်မှာပြန်ပြီးပါဝင်မယ်လို့ရွေးကောက်ပွဲမှာအနိုင်ရတယ်လို့ကြေညာထားသူရဲ့ပြောကြားချက်တွေကျေးဇူးတင်ကြောင်းနဲ့ American အစိုးရတဲ့အဖွဲ့အစည်းနဲ့ဒီကိစ္စအတွက်စိတ်ထားမပြောင်းဖို့မျှော်လင့်ထားတယ်လို့ပြောသွားတာပါ။ရာသီဥတုပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်ကနေသမ္မတ Donald Trump နှုတ်ထွက်သွားတာကိုပြန်ပြောင်းပြီး American ကဆက်လက်ပါဝင်ဖို့ EU ကမျှော်လင့်နေတာဖြစ်ပါတယ်။ Saudi Arabia နိုင်ငံဟာလက်ရှိ G20 အဖွဲ့ရဲ့အလှည့်ကျဥက္ကဋ္ဌဖြစ်ပြီး EU နဲ့ Italy ကနောက်နှစ်အတွက်ဒီတာဝန်ကိုလွှဲပြောင်းယူရမှာဖြစ်ပါတယ်။သမ္မတ Trump လက်ထက်မှာ American ကပါရီသဘောတူညီချက်အပြင် Iran Nuclear သဘောတူညီချက် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ UNESCO ကုလသမဂ္ဂလူခွင့်ကောင်စီ Pacific တစ်ဖက်တစ်ချက်နိုင်ငံများကုံသွဲမှုပူးပေါင်းဆောင်ရွက် TPP သဘောတူညီချက် Palestine ဒုက္ခသည်တွေအတွက်အကူအညီပေးတဲ့ကုလအဖွဲ့အစည်းကိုငွေထောက်ပံ့မှုနဲ့ဝင်ဟင်စောင့်ကြည့်ရေးဆိုင်ရာ OSD သဘောတူညီချက်တွေပါဝင်နိုင်ငံစုံပါဝင်တဲ့သဘောတူညီချက်အများအပြားကလည်းနှုတ်ထွက်ခဲ့တာဖြစ်ပါတယ်။ Saudi Arabia နိုင်ငံဟာဒီသတင်းပတ်ကုန်လောင်းမှာ G20 online ထိပ်သီးအစည်းအဝေးကိုကမ္ဘာ့ကထလှုပ်ကျင်းပပေးမှာဖြစ်ပါတယ်။